တောင်ကိုရီးယားနိုင်ငံရဲ့စီရင်မူဝါဒဆရမ်းမှာမြောက်ကိုရီးယားနိုင်ငံကိုရန်သူဆိုပြီးတုံ့နှုံထားတာကိုဖော်ရှားလိုက်ပါတယ်။ဒီလောက်ရဟာမြောက်ကိုရီးယားနိုင်ငံကြားတင်းမာမှုတွေပြေလျော့လာစေရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ဖက်ကအစပြုလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်မှာတောင်ကိုရီးယားရေတပ်တင်းမော့အတိုက်ခိုက်ခံရပြီးလူပေါင်း90သေဆုံးခဲ့ရတဲ့ဖြစ်အပေါ်မြောက်ကိုရီးယားနိုင်ငံကိုပြစ်တင်ပြုတ်သွားတဲ့အချိန်ကလေးကတောင်ကိုရီးယားကကွယ်ရေးဝန်ကြီးရဲ့စီရင်မူဝါဒမှာမြောက်ကိုရီးယားနိုင်ငံကိုရန်သူအဖြစ်သတ်မှတ်ခေါ်ဆိုလာခဲ့တာပါ။အဲ့ဒီမူဝါဒစတမ်းကိုတော့နှစ်နှစ်တကြိမ်ပြင်ဆင်ဖြည့်ဆွေးရပါတယ်။တောင်ကိုရီးယားနိုင်ငံက conservative တွေကတော့ရန်သူဆိုတဲ့အတုံးလုံးမပါပဲဒီကနေ့အင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့မူဝါဒစတမ်းကြောင့်စိတ်ဆိုးသောတာထွက်မဲ့ပုံရှိပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်နဲ့ဆက်ဆံရေးတိုးမြင့်ဖို့သမ္မတမွန်ဂျေအင်းရဲ့ကြိုပမ်းမှုဟာတောင်ကိုရီးယားရဲ့ကာကွယ်ရေးအနေအထားကိုအပြောင်းစေမယ်လို့ conservative တို့ကပြောဆိုကြပါတယ်။တောင်ကိုရီးယားမှာကျင်းပတဲ့ပျုံချန်းဆောင်းရာသီအိုလံပစ်ပွဲကိုမြောက်ကိုရီးယားအကစားသမားတွေကိုဆီလို့မယ်ဆိုပြီးကောင်းဆောင်ကင်2018ခုနှစ်နှစ်တစ်ကူမိန့်ခွန်းပြောဆိုခဲ့တဲ့အချိန်ကစပြီးနိုင်ငံခြားသံတမန်ရေးလုပ်ငန်းတွေစတင်နိုင်ခဲ့ကြတာဖြစ်တယ်လို့သမ္မတမွန်နဲ့ထိပ်တီးသွေးဆုံပွဲ၃ချိန်တိုင်းကျင်းပနိုင်ခဲ့တာဖြစ်ပါတယ်။